စစ်ကောင်စီတပ်တွေဖြစ်တဲ့မွန်ပြည်နယ်တိန်စရက်အခြေစိုက်အာမတ၃၁၃ကဒီဇင်ဘာလ၂ရက်နေ့မှာကြောက်ဖြာကြီးရွာကိုလက်နက်ကြီးခုနှစ်လုံးလောက်ပစ်ခတ်ခဲ့ပြီးဒီဇင်ဘာလ၃ရက်နေ့မှာတော့စီးပြောင်းကြေးရွာအတွင်းကိုလက်နက်ကြီး၉လုံးခန့်ပစ်ခတ်ခဲ့တယ်ဆိုပြီးကရင်အမျိုးသားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ပစ်ခတ်မှုတွေကြောင့်ကြိုက်ထုတ်ဘက်က
ဒေသခံ၄တောင်ကျော်ထွက်ပြေးနေရတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအခုညီပေးနေသူတို့ကပြောပြပါဗျာ။အမအဲ့ဒီမှာဆစ်ဆောင်တော်များရဲ့အမအဲ့ကြိုက်ထုတ်ပါမယ်။အဲညာလာတော့တော်တော်များရဲ့ညီမတို့ကျွန်တော်တို့ဒီသက်သားနေအဲဆက်နေပြင်ပို့နေရတာ၄ဆီပါတယ်အမ။အမဒေသခံတွေထွက်ပြေးတယ်။ထောင်ထဲတော့ချိန်ထူးနေမှာဟုတ်တယ်။လက်ကတော့ကတော့မထောင်ကျော်ရဲ့အမအမဟုတ်နာတော့ဒီတောင်ကျော်၅တောင်နေပါလ
ကြာခဏဘုံကျဲတိုက်ခိုက်မှုတွေကြောင့်ပါစိုးရိမ်ထိတ်လန့်နေပြီးနေအိမ်တွေမှာမနေရဲကြဘူးလို့လည်းဆိုပါတယ
်အမနေရင်ကြောင့်မှနေရင်အရင်ကြောင့်လို့မှအမနေရင်ကြောင့်ပေါ့နော်ငါတလောကလည်းပဲအမလို့ပြင်ရောတမဟာတင်းရဲ့ဌာနချုပ်မြာကိုလည်းပဲဟိုဖြစ်သွားပြီးရဲ့ဆိုတော့လေအခါမို့ပါဒီဟာမနေတယ်ကတော့အဲ့ဒီနေဒီသိင်းကြီးရဲ့ထဲကိုဒီမှာတော့ချက်ခိုက်တာနှစ်စီးဝင်နေ
ကြောက်ဖြာရွာနဲ့ဇီးပြောင်းရွာမှာတော့လက်နဲ့ကြီးတွေထိမှန်ပြီးအိမ်နေအတော်ပျက်စီးသွားသလိုလက်နဲ့ကြီးကြောက်ရောက်ပောက်ကွဲပြီးတဲ့နောက်တရွာလုံးဘေးလူရာကိုထွက်ပြေးတန်းဆောင်ခဲ့ရတယ်လို့ဆိုပါတယ်။ဒီဇင်မာလာ3ရက်နေ့ကတော့ပြင်ကရုံကုန်းကျေးရွာတဲကိုစစ်တပ်ကအင်အား200လောက်နဲ့ထိုးစစ်ဆင်လာတဲ့အတွက်အဲ့ဒီရွာသားတွေလည်းထွက်ပြေးနေရပါတယ်။ KNU တပ်မဟာ9ခုတဲက6ခုမှာတော့တိုက်ပွဲတွေရှိနေတာပါ။တပ်မဟာ1တပ်မဟာ3တပ်မဟာ5တပ်မဟာ6လေးခုမှာတော့တိုက်ပွဲတွေပြင်းထန်နေပါတယ်။အခုဆိုရင်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကောလီချောင်းကနေဘုံကျဲတိုက်ခိုက်မှုကြောင့်ပါစစ်ဘေးရှောင်တွေနှစ်သိန်းကျော်ရှိလာပါတယ်။တပ်မဟာ6နဲ့မြေဖျားသုံးစုဒေသမှာလည်းတလအတွင်း၄ချိန်လောက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ကော့ကရိတ်မြဝတီဝလီစတဲ့နေရာတွေမှာတော့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေနှစ်ဖက်တိုက်ပွဲတွေလီချောင်းကနေဘုံကျဲတိုက်ခိုက်မှုတွေရှိနေတဲ့အတွက်စစ်ဘေးရှောင်တွေဟာတနည်းနီးပါးကြာတဲ့အထိတောင်ရင်းမြစ်အနီးမှာပဲနေထိုင်နေရဆဲဖြစ်ပါတယ်ရှင်။